ကရင်ပြည်နယ်ဖာပွန်မြို့နယ်ကကရင်အာဇာနည်နေအခမ်းအနားကျင်းပမဲ့ KNU တပ်မဟာ9နှစ်မြအတွင်းကိုအစိုးရတပ်မတော်ကစစ်ကြောင်းတွေဝင်ရောက်လာတဲ့အတွက် KNU ဘက်ကအရှိတောင်ပိုင်းစစ်ဌာနချုပ်တိုင်းမှနဲ့ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူရဲဆောင်ကြီးကော်မတီ JMC ကိုကန့်ကွက်စွာပြစ်ပို့ထားပါတယ်။နှစ်ဖက်သက်တွေကြားပဋိပက္ခဖြစ်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မတိခိုက်ချေဖို့မြန်မာအစိုးရဘက်ကတပ်တွေဆင်ရောက်ဖို့လည်း KNU ကတောင်းဆိုထားပါတယ်။ဒီတင်းကိုတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီလဆနီယနေ့မှာကြားအောင်မယ်တင်းအမျိုးသားအာဇာနည်နေ့ကို KN မျိုးသားစည်းရုံး KNU ရဲ့တရင်တပ်ဖွဲ့တွေအခြေစိုက်ရာနေရာတွေမှာအတိအကျကျင်းပဖို့ပြင်ဆင်ထားကြတာဖြစ်တယ်လို့ KNU တပ်မဟာကအခြေစိုက်ရာဖာပုံခရိုင်အတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်တင်းအမျိုးသားခေါင်းဆောင်စောပတ်ဦးကြီးကြာဆုံးတဲ့နေ့ကိုတက်မှတ်ခဲ့တဲ့အာဇာနည်နေ့မှာစစ်ဘက်ဆိုင်ရာအခမ်းအနားတွေထက်သွင်းကျင်းပတာကြောင့်အမြင်မမားစေဖို့အတွက်တမောဘက်ကလည်းအရင်ရက်တွေကလေးကအကြောင်းကြားစာပေးပို့ထားကြောင်း KNU ရဲ့ထွေထွေတွင်မှုဘရိုစောထားတော်မူကပြောပါတယ
်ကျွန်တော်တို့ဒီအာဇာနည်နေ့မှာစစ်ဆိုင်ရာအခမ်းအနားမှုကြောင့်မျိုးနဲ့ဝန်ထမ်းချင်းစထိမ့်မှန်တဲ့ပတ်သက်တဲ့အမျိုးလုပ်တဲ့အလေးထားရှိတာဟိုအဲ့ဒါဟိုစစ်ခန္ဓာနဲ့ဖြစ်တဲ့အကြောင်းလဲစစ်တပ်ကဟိုအမြင်မှားတာပြားရှိမလားဆိုတာလေးတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်လဲကျွန်တော်တို့အကြောင်းကြားတဲ့စာတော့ပို့ထားပါတယ်
အခမ်းအနားကျင်းပဖို့ပြင်ဆင်နေချိန်မှာ KNU တပ်မဟာကအခြေပြုရာဖာပွန်ခရိုင်ဂရိုင်းတိကျေးရွာအုပ်စုတွင်ကိုအစိုးရတပ်မတော်ဘက်ကအင်အားဖြည့်ဝင်ရောက်လာတဲ့အတွက် KNU တပ်မဟာကတပ်မဟာမှုကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုစီကိုတပ်တွေပြန်ရုပ်သိမ်းဖို့အကြောင်းကြားစာပေးပို့ခဲ့ပါတယ်။အစိုးရတပ်မတော်ဘက်ကတပ်တွေဝင်ရောက်လာတဲ့အပေါ်မှာ KNU ဗဟိုကပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ထံကိုလည်းကောက်ကစာပြပို့ထားတယ်လို့ဘရိုစောထားသူမူကပြောပါတယ
်ကျွန်တော်တို့ရှင်းတာကတော့ဒီနားလည်မှုလွဲမှားတဲ့သဘောပုံစံမျိုးလို့တော့ရှင်းရတာပေါ့နော်ဒီဘောအဲ့တော့ GMC ကိုလည်းကျွန်တော်တို့ကောက်ကစာပြေးကြတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီဟာကဟိုနားလည်မှုလွဲမှားတဲ့အပိုင်းဆိုလဲအောက်ခြေမှာတိရှုံပြီးတော့ဖြည့်ရှင်းလိုက်တယ်ပြီးသွားတဲ့ကိစ္စပါလေဒါပေမဲ့အခုကတော့အောက်ခြေရတကင်းနေကြသူတို့ကစခန်းမှာဆွဲထားတဲ့ပုံစံမျိုးပေါ်တော့ယာယီဖြစ်မလားဘလို့ဖြစ်နေတော့မသိပါသေးတာတော့ဟိုနားလည်မှုလွယ်မှားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ GMC ကိုတော့ကျွန်တော်တို့ support တာရှိပါတယ
်ဖြစ်ကတ်တက်ခဲ့မှုရစဲရေးဆိုင်ရာပူတဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အကွင့်အမှုနှစ်ဘုံမှုကြီးဝနအောင်ကတော့စာလက်ခံမရသေးတော့ပြောပါတယ
်ကျွန်တော်တို့ GMC ကိုတော့အဲ့ဒီစာနဲ့ပတ်သက်ပြီးတော့အဲ့ဒီဆောင်လာတဲ့စာ
ပြီးခဲ့တဲ့လတွေအတွင်းကလည်းဖာပွန်ခရိုင်လွယ်မှုပလော့ဒေတာဘက်မှာတပ်မတော်ကကာလန်ဖောက်တဲ့ကိစ္စနဲ့ပတ်သက်ပြီး KNU နဲ့တိုက်ပွဲငယ်တွေဖြစ်ပွားခဲ့တယ်လို့ဒေတာကံပြည်သူ 2,000 လောက်ဟာနေရစွန့်ခွာထွက်ပြေးရတာတွေရှိခဲ့ပါတယ်။ဒီလိုစီးပီးပခတွေဖြစ်ပွားချိန်မှာ GMC ကနှစ်ထက်အကြာညှိနှိုင်းဆောင်ရွက်ခဲ့တယ်လို့နောက်ဆုံးပါကံတော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ဥက္ကဋ္ဌတို့တွေ့ဆုံပြီးကလန်ဖောက်လုပ်တဲ့အစီအစဉ်တွေကိုယာယီရက်ဆိုင်ခဲ့တာကြောင့်နှစ်ဖက်ပြည်လည်မှုရခဲ့ပါတယ်